ကုလသမဂ္ဂရဲ့2010ခုနှစ်လူသားဖွံ့ဖြိုးမှုအစိုးရခန်းစာအရမြန်မာနိုင်ငံက8000အရှာနိုင်ငံတွေထဲမှာဖွံ့ဖြိုးမှုအနိုင်ဆုံးအဆင့်မှာရှိနေပါတယ်။ကမ္ဘာနိုင်ငံပေါင်း169နိုင်ငံမှာအဆင့်132မှာရှိနေတာပါ။ဒီလိုအနိုင်ဆုံးအဆင့်ကနေမြင့်တက်လာဖို့ဆိုရင်အစိုးရအနေနဲ့ပြည်သူလူထုကြိုးရှိစေမယ်တည်သူရေးရမူဝါဒတွေချမှတ်အကောင့်ထက်ဖော်ဖို့လိုတယ်လို့မြမစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်သိန်ကြီးထိုက်ကပြောပြပေးပါရှင်။
ကမ္ဘာနိုင်ငံတွေရဲ့မျိုးသားဖွံ့ဖြိုးတိုးတက်မှုကိုတိုက်တာဖို့ကုလသမဂ္ဂက1990ခုနှစ်ကတည်းကလူသားဖွံ့ဖြိုးမှုအစီရင်ခံစာကိုထုတ်ပြန်ပါတယ်။နိုင်ငံတစ်ခုကလူသားဖွံ့ဖြိုးမှုကိုတိုက်တာရမှာပညာရေး၊ကျန်းမာရေးနဲ့လူတအူးချင်းဝင်ငွေတွေအပေါ်မှာအခြေခံတိုက်တာတာဖြစ်ပါတယ်။အခု2010ပြည့်နှစ်လူသားဖွံ့ဖြိုးမှုအစီရင်ခံစာမှာတော့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုအစဉ်က8000အရှာမှာအနှိမ့်ဆုံးဖြစ်ပြီးတစ်ကမ္ဘာလုံးကနိုင်ငံပေါင်း169နိုင်ငံမှာအဆင့်132မှာရှိနေတာဖြစ်ပါတယ်။အာရှနာပစိဖိတ်ဒေသမှာ1980ကနေဒီနှစ်ထိဆိုရင်လူသားဖွံ့ဖြိုးမှုအဆင့်2ဆလောက်မြင့်တက်လာတဲ့အထက်ကမှမြန်မာနိုင်ငံကနှိမ့်ကျနေတာဖြစ်ပါတယ်။ဒီနှစ်ကုလအစိုးရခန်းစာအရမြန်မာနိုင်ငံကလူတအူးချင်းအသက်ရှင်နေထိုင်နိုင်မှုကပြင်းမြ 62.8% လူတအူးချင်းကျောင်းနေနိုင်တဲ့နှစ်ကပြင်းမြ 4% တအူးချင်းဝင်ငွေကတစ်နှစ်ကိုဒေါ်လာ 1,595.5 ဖြစ်ပါတယ်။နိုင်ငံကနေထွက်ပြေးနေရတဲ့ဒုက္ခတွေအရေအတွက်ကလည်း 38,400 ကျော်ရှိနေပါတယ်။ဒီအချက်လက်တွေပေါ်အခြေခံတွက်ချက်တဲ့အတွက်မြန်မာနိုင်ငံရဲ့လူသားဖွံ့ဖြိုးမှုညွန့်ကိန်းက 3.51 ဖြစ်ပြီးတော့ကမ္ဘာနိုင်ငံ169နိုင်ငံမှာအဆင့်132မှာရှိနေတာဖြစ်ပါတယ်။မြန်မာနိုင်ငံကလက်ရှိပုဂ္ဂလိကစီးပွားရေးလုပ်ငန်းမှာစွန့်အင်အပြည့်အဝမရရှိတာဟာလဲပုဂ္ဂလိကကဏ္ဍဖွံ့ဖြိုးမှုအတွက်အဓိကစိန်ခေါ်မှုတစ်ရပ်ဖြစ်တဲ့ဖွံ့ဖြိုးမှုအနှိမ့်ဆုံးအဆင့်ကနေနိုင်ငံကိုပြောင်းလဲပေးနိုင်ဖို့ဆိုရင်အစိုးရအနေနဲ့ပုဂ္ဂလိကစီးပွားရေးကဏ္ဍကိုအားပေးပြီးမူဝါဒရေးရာပိုင်းမှာဖြည့်လျှော့ပေးဖို့လိုပါတယ်။ဒါဟာအစိုးရအနေနဲ့လုတ်ကင်ပေးဖို့လွယ်ကူပါတယ်လို့အငိမ့်စားပေါမောက်ခကျဦးမော်တန်းကထောက်ပြပါတယ
်။ဒီတစ်ဖက်ကနေပြီးတော့ပုဂ္ဂလိကကဏ္ဍတွေနိုင်ငံသားမှာဈေးကွက်ကြီးရှာပြီးမယ်ပြည်ပမှာနိုင်ငံတော်ကနေပြီးတော့ဝန်ထမ်းတွေတိုးတက်ဖွံ့ဖြိုးမှုတွေစင်နေနေလုပ်ပေးနိုင်မယ်နောက်တစ်ခါကငွေကြေးအပြင်ထောက်ပံ့ပေးနိုင်တယ်ထောက်ပံ့ပေးမယ်ဆိုရင်တော့ဒါပုဂ္ဂလိကကဏ္ဍအတွက်အများကြီးထောက်ကူရမှာပါနောက်တစ်ခါကကျွန်တော်တို့ဒီတကယ်ကိုဟိုပုဂ္ဂလိကကဏ္ဍဖွံ့ဖြိုးတိုးတက်မှုတွေပေါ့လေပြီးခဲ့တာကတော်တော်ထိန်းချုပ်ဖြစ်နေတဲ့ကိစ္စရကဆိုင်ရင်ဒီဘာလို့ဆိုတဲ့ပြဿနာပေါ့လေ
ရွေးကောက်ပွဲပြီးပေါ်ပေါက်လာမဲ့အစိုးရအသစ်မှာလည်းလက်ရှိပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအများအပြားပါရှိတဲ့အတွက်စီးပွားရေးဆိုင်ရာမူဝါဒခေါင်းတွေထွက်ပေါ်လာနိုင်မလားဆိုတာကတော့စောင့်ကြည့်ရအောင်ပါဖြစ်တယ်လို့သူကသုံးသပ်ပါတယ
်အစိုးရအသစ်ကနေပြီးတော့ကျုပ်ကိစ္စရဲ့ဒီခုနပြောတဲ့ဟိုစီလျော့တဲ့ကိစ္စရဲ့မျိုးတွေပါတယ်အတွက်ညှော်လင့်မယ်ဆိုရင်တော့ညှော်လင့်ရကြီးပေါ့လေရွေးချယ်ခံမှုတွေမှာလည်းပဲတော်တော်ကြီးကြီးကုန်တယ်ပြီးပါသွားတာဟုတ်အဲ့တော့တကယ်လက်တွေ့လုပ်တဲ့အခါကျတော့သူတို့ဘယ်လောက်တိုင်းတာပြီးလုတ်ကင်နိုင်မလဲဆိုတာပေါ်မှာအဲ့ပေါ်မှာပဲကျွန်တော်စောင့်ကြည့်ဖို့ပဲရှိတ
ယ်။ကုလသမဂ္ဂရဲ့2010စစ်တမ်းအရဒေသန္တရမှာမြန်မာနိုင်ငံဟာလူသားဖွံ့ဖြိုးမှုအနှိမ့်ဆုံးအဆင့်ဖြစ်နေတာကိုအစိုးရအနေနဲ့ပုဂ္ဂလိကလုပ်ငန်းတွေရှင်းသန့်နိုင်ရေးလုတ်ပိုင်ခွင့်နယ်ပယ်တွေဖန်တီးပေးဖို့နိုင်ငံတကာဈေးကွက်ရှာဖွေပေးနိုင်မှုနဲ့လူ့စွမ်းအားအရင်းမြစ်စွမ်းအင်လုံလောက်မှုအပြင်ကိုဗန္ဒာရေးဆိုင်ရာထောက်ပံ့မှုတွေလှုပ်ဆောင်ပေးဖို့လိုတယ်လို့ရန်ကုန်စီးပွားရေးတက္ကသိုလ်အငိမ့်စားပါမောက်ခချုပ်ဦးမော်တန်းကထောက်ပြပြောဆိုပါတယ်မြန်မာစီးပွားရေးလေ့လာသူဦးစိန်ထေးကလည်းစစ်အစိုးရကနိုင်ငံဗန္ဒာငွေတွေကိုပြည်သူလူထုအတွက်အသုံးပြုမှုနည်းတာကြောင့်အိန္ဒိယနိုင်ငံတွေထက်ချမ်းသာတဲ့နိုင်ငံအဖြစ်ကနေလူသားဖွံ့ဖြိုးမှုအနှိမ့်ဆုံးနိုင်ငံအဆင့်ကိုရောက်လာရတာလို့ထောက်ပြပြောဆိုပါတယ
်နိုင်ငံသားငွေကနိုင်ငံသားကနေမှကုန်တွေပို့လို့ဖြစ်စေပြည်တွင်းကထွက်တဲ့ခုနပြည်သားတွေရောင်းလို့ဖြစ်ရတဲ့နိုင်ငံသားကိုရှားပါတဲ့ငွေတွေကိုသုံးတဲ့အခါမှာပြည်အောင်မသုံးဘူးကျမ යි ကနာတယ်မသုံးဘူးပညာရေးကနာတယ်မသုံးဘူးသူစစ်တပ်အတွက်အများဆုံးသုံးတယ်လိုင်ကူတွေဆောက်တယ်နေပြည်တော်ဆောက်တယ်အဲ့ဒါပြည်သူလူထုချမ်းသာလာတာမဟုတ်ဘူးဘာလို့ရမလဲဆိုတော့ပြည်သူလူထုအများစုအတွက်လိုအပ်နေတဲ့ဝင်ငွေတွေတိုးလာအောင်လေယာကန္နာမှာရှိတဲ့၃၀နိုင်ငံငွေရောပြည်တွင်းငွေရောအကုန်လုံးကြောက်တာအဲ့ဒီငွေတွေကိုသုံးရမယ်လေယာကန္နာတက်လာအောင်လို့လူတွေချမ်းသာလာရင်အဲ့ဒီဝင်ငွေတိုးလာရင်အခုနပြောတဲ့ light expenses ဆိုတဲ့လူ့ဘဝတက်နှက်မြင့်လာမယ
်အရှိတောင်အာရှနိုင်ငံတွေမှာလူသားဖွံ့ဖြိုးမှုအဆင့်အတန်းကမလေးရှား59ထိုင်း62ဖိလစ်ပိုင်69အင်ဒိုနီးရှား108ဗီယက်နမ်113လော122ကမ္ဘောဒီးယား124လို့ဖြစ်ပြီးမြန်မာနိုင်ငံကတော့132အဆင့်မှာရှိနေတာဖြစ်ပါတယ်ရှင်